Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးမှာပါရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့လဲဥရောပနိုင်ငံတွေရှိကိုဆက်ပြီးဝင်ရောက်နေပြီးဟန်ဂေရီကနေတဆင့်ဖြတ်သွားတဲ့လမ်းကသူတို့အတွက်ပိုပြီးအဆင်ပြေချောမွေ့နေပါတယ်။ဆီးရီးယားက IS စစ်သွေးကြွတွေကိုတိုက်ခတ်ရမှာပြင်သစ်ကလေးချောင်းကနေပါဝင်တော့မှာဖြစ်ပါတယ်။ကိုရီးယားမှာတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံကစစ်ပွဲနှစ်ပေါင်း60ကြာကြာကွဲနေတဲ့မိသားစုတွေပြန်ပေါင်းစည်းရေးအတွက်ဒီကနေ့ဆွေးနွေးမှုတွေကိုစတင်နေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရေ
ကောင်းပါပြီရှင်လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအတိုက်ခံပါတီ NLD အပါအဝင်လက်ရှိအာဏာရပါတီကြီးတွေကလာရောက်ရှင်ပြိုင်မှုပြင်တာဟာဒေသခံတိုင်းရင်းသားပါတီတွေရဲ့အခမ်းအနားကိုမင်းမိန်အောင်လှုပ်ဆောင်တာဖြစ်တယ်လို့တိုင်းရင်းသားပါတီတွေကပြောလိုက်ပါတယ်
အဲ့လိုဒီပါတီကြီးတွေကတိုင်းဒေသဒေသတွေမှာလွန်မှုလိုက်မယ်ဆိုလို့ရှိရင်တိုင်းဒေသဒေသက
တချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါကြားအပြင်တနင်္ဂနွေအပြစ်ခတ်တိုက်ခိုက်မှုရစရဲတဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးခေါင်းဆောင်တွေရန်ကုန်ရောက်နေတဲ့တွင်နဲ့အခုတလောထိတ်တန့်ရောက်နေတဲ့ရွှေပြောင်းဒုက္ခသည်တွေအကြောင်းကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒီလိုသတင်းတွေမတိုင်ခင်ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။ရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့တနင်္လာနေ့မှာလည်းဥရောပနိုင်ငံတွေကိုဆက်ပြီးဝင်ရောက်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အနောက်ဥရောပကချမ်းသာကြွယ်ဝတဲ့နိုင်ငံတွေရှိကိုဒုက္ခသည်တွေရွှေ့ပြောင်းဝင်ရောက်မှုကာကွယ်ဖို့အတွက်ဥရောပအလဲပိုင်းဒေသနိုင်ငံတွေဘက်ကအသင့်အနေထားပုံစံတွေ့ခဲ့ရပြီးအခုတော့ဒုက္ခသည်တွေအတွက်ဟန်ဂေရီကိုဖျက်ပြီးဝင်တဲ့လမ်းကပိုပြီးချုံးမွေနေတာဖြစ်ပါတယ်။ဘူဒါပက်စ်မြို့ကယ်လတီဘူဒါမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဟန်ဂေရီနိုင်ငံကဩစတြီးယားတော်ခီယထာခီစင်တွေကိုအခုတင်ထားပေးနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဘူဒီဘူရာယုံမှာဩစတြီးယားကိုသွားချင်တဲ့ရွှေပြောင်းဒုက္ခသည်တွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့တုံးပြီးလူစုခွဲခဲ့တာဖြစ်ပါတယ်။အခုတော့ဩစတြီးယားသွားရထားတွေမှာရွှေပြောင်းဒုက္ခသည်တွေနဲ့အပြည့်တွေ့ရတယ်လို့ကိုရိုင်းတွေ့နေရသူကပြောပါတယ်။ဗီယက်နာကဝက်စ်ဖန်နော့ဘူဒါကိုရောက်သွားတဲ့ဒုက္ခသည်တွေကိုဩစတြီးယားနိုင်ငံသားတွေကကြိုဆိုခဲ့ကြပြီးသူတို့တွေဂျာမနီနိုင်ငံဘက်ကိုသွားဖို့ရထားအပြောင်းလဲမှာအဆင်ပြေအောင်တည်တည်ချာချာကူညီညွှန်ပြကြတာပါ။ဒုက္ခသည်တချို့တလေကတော့ဩစတြီးယားမှာနေဖို့အတွက်ဆုံးဖြတ်ကြပါတယ်။ရွှေပြောင်းဒုက္ခသည်အများပြားဟာဂျာမနီမှာဆွေမျိုးတွေရှိနေတာမို့သူတို့နဲ့နေဖို့အတွက်ဖိတ်ခေါ်တာဖြစ်ပါတယ်။ဥရောပမှာအချမ်းသာဆုံးဖြစ်တဲ့ဂျာမနီနိုင်ငံကတော့ဂျာမနီလူမှုအတိုင်းဝိုင်းတဲ့ရောက်လာမဲ့ဒုက္ခသည်တွေကိုလက်ခံရမှာသုံးဖို့အတွက်လာမဲ့နှစ်အတွက်လူမှုရန်ပုံတွင် 6.6 ဘီလီယံအပိုထပ်ဆောင်ပေးမယ်လို့ဒီကနေ့တင်းနှင်းလာနေမှာပဲပြောပါတယ်။ရွှေပြောင်းဒုက္ခသည်8သိန်းလောက်ကိုလက်ခံဖို့အတွက်ဆန္ဒရှိကြောင်းဂျာမနီအစိုးရကပြောပါတယ်။တစ်ချိန်တည်းမှာပဲစီးရက်ဒုက္ခသည်ပြဿနာကင်တွယ်ဖြေရှင်းရမှာပုံမပါဝင်ကူညီနိုင်မှုအတွက်သူ့နိုင်ငံကပြင်ဆင်နေပါပြီလို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကမနေ့ကပဲပြောဆိုလိုက်ပါတယ်။
IS Islamic စစ်သွေးကြွတွေကိုအမေရိကန်ဥဆောင်တဲ့ညပေါင်းတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုမှာပါဝင်ဖြစ်နိုင်ဖို့ပြင်သစ်နိုင်ငံဟာဆီးရီးယားနိုင်ငံပေါ်ကင်းထောက်လေယာဉ်တွေပြန်တန်းထောက်လှမ်းမှုစတော့မယ်လို့ပြင်သစ်သမ္မတကဒီနေ့ပဲထုတ်ပြောလိုက်ပါတယ်။အီရတ်ကစစ်သွေးကြွတွေကိုပြစ်မှတ်ထားပြီးနိုင်ငံတကာလေကြောင်းတိုက်ခိုက်မှုတွေမှာပါဝင်ပြီးသားဖြစ်တဲ့ပြင်သစ်နိုင်ငံအနေနဲ့ဆီးရီးယားကဘုံကျဲတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ရင်ပထမဆုံးပါဝင်လာတဲ့အနောက်နိုင်ငံဖြစ်လာတော့မှာပါ။ပြင်သစ်သမ္မတ Francois Hollandeကစီးရီးယားက IS စစ်သွေးကြွတွေကိုမနှက်ဖြန်ကစပြီးလေကြောင်းကနေထောက်လှမ်းမှုတွေစတင်ပြုလုပ်ဖို့သူ့ကာကွယ်ရေးဝန်ကြီးကိုမှာထားပြီးပြီလို့ထုတ်ပြောလိုက်ပါတယ်။သူကပဲဆက်ပြီးပြင်သစ်မြေပြင်တပ်တွေကိုတော့စီးရီးယားကိုဆေးလွတ်ဖို့လုံးဝမစဉ်းစားသေးဘူးလို့ရှင်းရှင်းထုတ်ပြောခဲ့ပါတယ်။အခုလိုအချိန်မှာပဲအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကနယ်မြေအများပြားထိန်းချုပ်ထားတဲ့ဒီ IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးအမေရိကန်ကပို့ပေးထားတဲ့အီရတ်နိုင်ငံပိုင်း F-16 လေယာဉ်တွေနဲ့အီရတ်ဆိုရကလေကြောင်းတက်ခဲမှုပေါင်း15ခုကိုမနေ့ကပထမဆုံးပြုလုပ်ခဲ့ပါတယ်။အီရတ်ကာကွယ်ရေးဝန်ကြီးခါလက်အယ်အူဘိုင်ဒီကအခုလိုလေကြောင်းကစတင်တက်ခိုက်နိုင်မှုကြောင့်ရှေ့လာမဲ့တိုက်ပွဲတွေမှာအစိုးရဘက်ကအားသာချက်တွေရှိလာဖို့တေချာနေပြီလို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။တူရကီနိုင်ငံတွင်အီရတ်နဲ့အီရန်နယ်စစ်နားမှာတူရကီစစ်ရင်တန်းကိုကတ်လက်နက်ကင်တပ်တွေ တိုက်ခိုက်ခဲ့တဲ့နောက်မှာတူရကီစစ်တပ်ကတိုက်လျင်တွေတုံးပြီးညာရင်းချင်းပဲဒီကတ်စ်လက်နက်ကိုင်တွေကိုလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။တရားမဝင်အဖွဲ့အစည်းတစ်ခုဖြစ်တဲ့တတ်မှတ်ထားတဲ့ PKK ကတ်စ်အလုသမားပါတီလှုပ်ရှားနေတဲ့နေရာ73နေရာကို F4 နဲ့ F16 တိုက်လျင်တွေနဲ့ပြစ်မှတ်ထားပြီးပစ်ခတ်ခဲ့တယ်လို့တူရကီစစ်တပ်ကဒီကနေ့ပြောပါတယ်။တနင်္ဂနွေနေ့တိုက်ခိုက်ခံရမှုမှာလမ်းမထောင်ပုံဖောက်ခွဲမှုတွေပါပါဝင်ခဲ့ပြီးတန်ချက်ကားကားနှစ်စီးဆွန်းဆွန်းဝါဝါပြည့်စည်ခဲ့ရတယ်လို့တူရကီစစ်သားတွေလည်းတေဆုံးခဲ့ရပြီးတေဆုံးသူအရေအတွက်တော့မသိရသေးပါဘူး။ PKK အဖွဲ့ကတော့သူတို့ကြောင့်စစ်သား15ဦးတေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်ခံရတာအတွက်ဘောလုံးပွဲကြည့်ဖို့အတွက်ကုံရကိုသွားနေတဲ့ဝန်ကြီးချုပ်ကလည်းသူ့ရဲ့လုံခြုံရေးအဖွဲ့နဲ့အရေးပေါ်အစည်းအဝေးထိုင်ဖို့အတွက်အန်ကာရာမြို့တော်ကိုအမြန်ပြန်လာခဲ့တာပါ။ဒီစစ်သားတွေမန်းရှင်းစစ်စင်ရေးတဲ့လုံနေခြင်းမှာအခုလိုတိုက်ခိုက်ခံရတာအတွက်ဝန်းနေကြောင်းနဲ့အကျန်းဖက်သမားတိုက်ဖက်ရေးအတွက်စစ်တပ်ကမဟာဗျူဟာတစ်ချမှတ်ခဲ့ဖို့လှုံ့ဆော်နေတာဟာအလုတ်ဖြစ်မယ်လို့မျှော်လင့်ကြောင်းသမရရီဆက်တိုက်ရပ်အာဒိုဂန်ကပြောပါတယ်။တူရကီအစိုးရကဇူလိုင်လနှောင်းပိုင်းမှာ PKK ကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့တူရကီအရှိတောင်ပိုင်းနဲ့အီရတ်မြောက်ပိုင်းတွေမှာအကျန်းဖက်တိုက်ဖက်မှုစစ်ဆင်ရေးပုံစံတစ်လှုံ့ဆော်လာခဲ့တာဖြစ်ပါတယ
်။ပါကစ္စတန်စစ်တပ်ကနိုင်ငံတွင်းမှာထုတ်တဲ့ drone call မောင်းသူမဲ့ဝေထိန်လင်းနဲ့ပထမဆုံးအကြိမ်တိုက်ခိုက်ခဲ့မှုကြောင့်အနည်းဆုံးတာလီဘန်စစ်သွေးကြွားခေါင်းဆောင်၃ဦးတေဆုံးခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အဆမ်ဘတ်ရှွာကဝေးလံခေါင်ဖျားတဲ့ဌာနေတိုင်းနာဒေသဖြစ်တဲ့မြောက်ဝါဆေရစ်စတန်မှာအကျန်းဖက်တောင်ကျန်းသူတွေရဲ့စခန်းကိုဘာရက်လိုအမည်ပေးထားတဲ့ဒီမောင်းသူမဲ့လေယာဉ်နဲ့ဒီနေ့တိုက်ခိုက်ခဲ့တယ်လို့ကြေညာချက်ထဲမှာထုတ်ပြောလိုက်ပါတယ်။အာဖဂန်နစ္စတန်နယ်စပ်နာကဒီမြောက်ဝါဆေရစ်စတန်ဒေသအတွင်းမတိမငြိမ်ဖြစ်နေတဲ့ရှာဝေါတောင်ကြားထဲဖြစ်တဲ့ဒီတိုက်ခိုက်မှုမှာဘသူတွေတေဆုံးခဲ့တယ်အရသားတွေထိခိုက်မှုရှိမရှိဆိုတာတွေကိုတော့ဒီကြေညာချက်မှာအတိအကျထုတ်မပြောထားပါဘူးဒီဒေတာကိုသတင်းသမားတွေနဲ့အကူအညီပေးတဲ့အဖွဲ့တွေလည်းလက်လန်းမိသွားရောက်နိုင်ခြင်းမရှိပါဘူးတကယ်တော့ဒီဝါဇီရစ်စတန်ဒေတာဟာပါကစ္စတန်ကတာလီဘန်တွေနဲ့အချိတ်ဆက်ရှိတဲ့စစ်သွေးကြွတွေနဲ့အိန္ဒိချင်းအာဖဂန်နစ္စတန်ကတာလီဘန်သဘုံတတ်မှုတွေခုအောင်ရနေရလဲဖြစ်ပါတယ်ပါကစ္စတန်အာဖဂန်နယ်ဇက်တခြားမှာရှိတဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေကိုအန္တရာယ်မပြုနိုင်မှုပါကစ္စတန်နယ်ဇက်ဘက်ကဒီစစ်သွေးကြွစခန်းတွေကိုအမေရိကန်မောင်းသူမဲ့လေယာဉ်တွေနဲ့10နှစ်နီးပါးတိုက်ခတ်ခဲ့မှုမှာဟက်ကာနီကိုရဲ့ပါဝင်စစ်သွေးကြွပေါင်းရာခနန်းတွေနဲ့ချီပြီးတည်ဆုံခဲ့ပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်ပေါင်း60ကြာကြာကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းအစည်းအဝေးပြန်လည်စတင်ဖို့ရည်ရွယ်ပြီးနှစ်ဖက်ကိုယ်စားလှယ်တွေဟာဒီကနေ့တနင်္လာနေ့မှာဆွေးနွေးမှုတွေစတင်ခဲ့ပါတယ်။အခုနောက်ဆုံးတစ်ချိန်ပြန်လည်ပေါင်းစည်းကိုဘယ်ချိန်ဘယ်နေရာလုပ်မယ်ဆိုတာကိုဆွေးနွေးဖို့အတွက်ပေါင်မွန်ချန်းကပြစ်ခတ်ရစင်းသဘောတူညီချက်ယူထားတဲ့ခြေရွာမှာနှစ်ဖက်ကြက်ချင်နေအရာရှိတွေတွေ့ဆုံခဲ့ကြတာပါ။ပြန်လည်ပေါင်းစည်းအစည်းအဝေးနဲ့နှစ်ဖက်မိသားစုတွေနောက်ဆုံးတွေ့ခဲ့တာကတော့2014 February လထဲမှာပါ။ခုဒီချိန်ပြန်လည်ပေါင်းစည်းမှုကိုတော့ပြီးခဲ့တဲ့နှစ်တွေကတွေ့ဆုံခဲ့တဲ့မြောက်ကိုရီးယားကကမ်ကန်တောင်အပန်းဖြစ်စခန်းမှာပဲအောက်တိုဘာလထဲလုပ်နိုင်မှုနဲ့ဆိုတဲ့မှန်းဆပြောဆိုမှုတွေထွက်နေပါတယ်။1950ကနေ53ခုနှစ်ကြာဖြစ်ပွားတဲ့ကိုရီးယားစစ်ပွဲကြောင့်ဒီမိုကရက်တောင်ကိုရီးယားနဲ့ကွန်မြူနစ်မြောက်ကိုရီးယားတို့ကြားကိုရီးယားမိသားစုတွေတန်းနဲ့ချီကွဲကွာခဲ့ကြပြီးတမိုင်းဝင်ကိုရီးယားထိပ်သီးဆွေးနွေးပွဲလုပ်ခဲ့တဲ့2000ခုနှစ်နောက်ပိုင်းအချိန်ထိဆယ်စုနှစ်တွင်နဲ့ချီပြီးမိသားစုတွေဆက်သွယ်ပြတ်တောက်နေတာပါတနည်းတစ်ချိန်ပြန်လည်ပေါင်းစည်းရေးတွေ့ဆုံမှုစခဲ့ပေမဲ့နောက်ပိုင်းမှာတော့နယ်ဆက်ဆက်ဆံရေးအခြေအနေပေါ်မူတည်ပြီးတွေ့ဆုံပွဲအချိန်အရင်နဲ့အတွက်နှဲပါသွားခဲ့ပါတယ်ဒီပြန်လည်ပေါင်းစည်းရေးအစီအစဉ်မှာတော့အသက်80နဲ့80ကျော်အရွယ်ပုဂ္ဂိုလ်တွေအဓိကပါဝင်တာဖြစ်ပါတယ်တစ်ဖက်မိသားစုတွေကြားအပြန်လန်စာပို့တာဖုန်းခေါ်တာနဲ့အီးမေးလ်ပို့တာတွေကိုနှစ်ဖက်စလုံးအဆက်အရွယ်ကတားမြစ်ထားတာကြောင့်အခုလိုပြန်လဲပေါင်းစည်းအစီအစဉ်ကပဲမိသားစုတွေဆက်သွယ်နိုင်တဲ့တခုတည်းသောအခွင့်အလမ်းဖြစ်နေတာပ
ါ။အင်ဒိုနီးရှားရွှေပြောင်းလူသမားပေါင်း100ခန့်ပါတဲ့ဆက်လီတစီမလေးရှားကမ်းလွတ်မှာတိမ်မောက်ခဲ့ရမှာနောက်ဆုံးရရှိတဲ့သေဆုံးသူအရေအတွက်စီးရင်က62ဦးရှိသွားပြီးနောက်ထပ်20ကိုတော့ကယ်တင်ထားနိုင်တယ်လို့မလေးရေချောင်းရရှိတွေကထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ကြာတာရီနေ့ကမလေးရှားနိုင်ငံဆယ်လင်ဂေါပြည်နယ်ကဆပက်ဘောင်နမ်မြို့နီးရေပြင်မှာဒီတင်ပေါ်နှမြုပ်မှုကနေအမျိုးသားအလောင်း38လောင်းအမျိုးသမီး23လောင်းနဲ့မိန်းကလေးငယ်အလောင်း1လောင်းတို့ကိုရှာဖွေတွေ့ရှိပြီးဖြစ်တယ်လို့မလေးရှားရေကြောင်းထိန်းသိမ်းအေဂျင်စီရရှိမိုဟာမက်ဟမ်ဘာလီယက်ကုပ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။ တကယ်တော့အင်ဒိုနီးရှားနိုင်ငံဆူမက်ထရာပြည်နယ်ရှိတန်ဂျန်ဘာလီယာဒေသကရွှေပြောင်းလူသမားတွေကိုတည်လာတဲ့ဒီသင်္ဘောတိမ်မောက်ခဲ့ပြီးအခုထိကယ်ဆယ်ထားနိုင်သူတွေထဲမှာအမျိုးသား19ဦးနဲ့အမျိုးသမီး2ဦးပါပါတယ်။ရှားနိုင်သမားနောက်ဆုံးဘယ်သူမှမကျန်တဲ့အထိရှာဖွေမှုတွေဆက်လုပ်သွားမယ်လို့လည်းဒီရေချောင်းအရာရှိကဆက်ပြောခဲ့ပါတယ်။ Islam at Alaya အတွက်ရွှေပြောင်းလူသမားတွေအိမ်ပြန်နေချိန်မှာရာသီဥတုဆိုးဝါးမှုနဲ့ဆက်လေဝင်နဲ့မမျှအောင်လူတွေအပြစ်အသိတင်ဆောင်ထားတာကြောင့်ဒီသင်္ဘောတိမ်မောက်ခဲ့ပုံရတယ်လို့ဒီမလေးအစိုးရအရာရှိတွေကသတင်းတောက်တွေကိုထုတ်ပြောကြပါတယ်။မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်ပါပါတဲ့ခမန်းကြီးရွှေပြောင်းလူသမား6တန်းရှိတာမှာအများစုကအင်ဒိုနီးရှားနိုင်ငံကဖြစ်ပြီးဆောက်လုပ်ရေးတည်နှံစိုက်ပျိုးရေးဆက်ယုံအလုပ်ယုံတွေနဲ့အိမ်တွင်းလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းလူကုန်ကူးမှုဂိုင်းတွေပေါ်နှိမ်နှင်းမှုတွေရှိခဲ့ပြီးနောက်ရှေ့တောင်အရှေ့ဒေသတွေမှာပြည်ခဲ့တဲ့မေလတုန်းကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတရားဝင်ရွှေပြောင်းလူသမားတွေထောင်ထဲချီဟာပင်လယ်ပြင်မှာဆက်လေတွေနဲ့သွာလာရင်ပင်လယ်ထဲမှာပိတ်မိနေတာဆက်လေမောက်သေဆုံးတာတွေစတဲ့ဖြစ်ရပ်တွေရှိခဲ့ပြီးနောက်ရွှေပြောင်းလူသမားကြီးဟာပြဿနာကြီးတစ်ခုဖြစ်လာခဲ့ပါတယ်ခင်ဗျာ
။အိန္ဒိယရှိတောင်ပိုင်းအန္ဒရာပရဒက်ရှ်ပြည်နယ်ထဲမှာမိုးကြိုးအဖြစ်ခံရလို့သေဆုံးသူ22ဦးရှိသွားပြီဖြစ်ပြီးအများစုကလေကွင်းတွေထဲမှာအလုပ်လုပ်နေတဲ့လေသမားတွေဖြစ်ပါတယ်။အန္ဒရာပရဒက်ရှ်ပြည်နယ်ထဲကမြို့နယ်ရှိတစ်ခုမှာတနင်္ဂနွေနေ့ကမိုးရွာပြီးမိုးကြိုးတွေပစ်ခဲ့တဲ့အတွက်သေဆုံးခဲ့ကြတယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဂန္ဓာမြို့မှာတော့အမျိုးသမီးခရစ်ကက်အသင်းကစားသမားနှုတ်ကွင်းထဲမှာကစားနေတော့အနားကတစ်ပင်ကိုမိုးကြိုးပစ်ခဲ့ပေမဲ့တီတီလေးလွတ်သွားတယ်လို့မြို့နယ်ခရစ်ကက်အသင်းတာဝန်ခံကပြောပါတယ်။
တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။ဒါအပြင်ထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ။တနင်္ဂနွေလုံးအပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေကြပါပြီ။မနက်ဖြန်မှာတော့နေပြည်တော်မှာဦးအောင်မင်းခေါင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့အကြိုညှိနှိုင်းဆွေးနွေးကြမှာပါ။ဒီလ9ရက်နေ့ပုတ်ထူးနေ့မှာတော့နိုင်ငံတော်သမ္မတတမရောကကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးဆွေးနွေးမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရှင်။
ဟုတ်ကဲ့ဆိုရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဟာဩဂုတ်လ9ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုနှစ်ဖက်သဘောတူအချောတက်ရေးဆွဲခဲ့ပါတဲ့ဒီလိုရေးဆွဲပြီးတဲ့နောက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့အချက်ပေါ်မှာတော့နှစ်ဖက်သဘောတူညီချက်မရသေးပါဘူးSD ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်ဘက်ကသူတို့အဖွဲ့ဝင်18ဖွဲ့လုံးပါဝင်လက်မှတ်ရေးထိုးရေးကိုတောင်းဆိုပြီးအစိုးရဘက်ကတော့သူတို့အဖွဲ့တွေက17ဖွဲ့ကိုသာလက်ခံမှာဖြစ်ကြောင်းပြန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုမကြေမလည်ဖြစ်နေတဲ့အချက်ကိုနောက်ဆုံးအပြစ်သက်ဆွေးနွေးဖို့အတွက်လာမယ့်ရက်တွေမှာနိုင်ငံတော်သမ္မတတမရကာကွယ်ရေးဦးစီးချုပ်တို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီကနေ့မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့ကထိတိခေါင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေကြပြီးနောက်ရက်ဆွေးနွေးမယ့်အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောက်ပေါင်ရွှေကအခုလိုပြောပါတယ်
ဘုံတို့အလုံးရောက်ပြီတို့မနေ့ကနေ့ရက်ဆွေးနွေးရင်ကျွန်တော်တို့ဒီနေ့တူမရှိဘူးတကယ်နေပြီးတော့သွားမယ်တကယ်နေပြီးတော့နေ့လည်းတော့ဝင်နေတွေ့မယ်တရက်ခါသမနာနဲ့တွေ့မယ်အဲ့ဒါပဲဗျ
တိုင်းရင်းသားခေါင်းဆောင်တွေဟာမနက်ဖြန်ရန်ကုန်ကနေနေပြည်တော်ကိုတွားရောက်มาဖြစ်ပြီးနေကင်းပိုင်းမှာဥအောင်မင်းခေါင်းဆောင်နဲ့ UPWC အဖွဲ့နဲ့တွေ့ဆုံมาဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာတော့နိုင်ငံတော်တမရနဲ့ဆွေးနွေးမဲ့အချက်တွေကိုကြိုတင်ညှိနှိုင်းကြမဲ့အခြေအနေရှိပါတယ်။ဩဂုတ်လ24ရက်နေ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့အားလုံးပါဝင်လက်မှတ်ရေးထိုးရေးကိုညှိနှိုင်းသွားมาဖြစ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်တမရဦးသိန်းစိန်ကလည်းဒီလ2ရက်နေ့လူထုကိုပြောကြားတဲ့လစဉ်ရေဒီယိုမိန်ကွန်းမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့ကတိပြုထားပါတဲ့။နေပြည်တော်မှာကျင်းပမဲ့လာမယ့်ဆွေးနွေးပွဲရဲ့အလားအလာနဲ့ပတ်သက်ပြီးပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့သူ့အမြင်ကိုအခုလိုပြောပါတဲ့
။ဒီအလားအလာမှာပေါ့လူထုကတော့ကြိုးစားတဲ့အစ်မကနောက်ဆုံးအဆင့်တော့ ောက်ဆုံးအဆင့်မှာကျွန်တော်တို့တိုင်းသားများဘက်ကလည်းဒါပါဝါမြင့်တဲ့အမြင့်ဆုံးဌာနပုဂ္ဂိုလ်ဖြစ်တယ်။တို့မှာချွေးလို့မရှိရဲ့ပြည်နိုင်ငံရှိရဲ့ဒီဖြစ်ဖြစ်ဖြစ်ဒါအစိုးရဘက်ကဆိုရင်လည်းတော့သမရနဲ့ဆက်ချုပ်လို့ဒါအမြင့်ဆုံးအနာပိုင်းပုဂ္ဂိုလ်ဖြစ်တယ်။အဲ့တော့ဒီနှစ်ခုကြားမှာတော့အခြေလေပြည်နိုင်ချွေးနိုင်မယ်လို့ကျွန်တော်ပြောလိုက်တယ်။သမရနဲ့ကြားတော့သမရပုံလိုက်ကအလျှော့တင်လုပ်ပြနေတဲ့အခြေအနေရှိတယ်ဆိုတော့ကျွန်တော်တို့မြင်ရတော့ပြင်ပြမယ်လို့မြင်ပါတယ်
ဩဂုတ်လလယ်ကကျင်းပတဲ့ကရင်မျိုးသားစည်းရုံး KNU ဘိုးကော်မတီရေးဘော်စည်းဝေးက NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ပြီးလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုကြိုးပမ်းသွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေအကြံပြုချက်အတိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးတပြိုင်တည်းလက်မှတ်ရေးထိုးရေးမူကိုကန့်ဆွဲသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်KNU မျိုးသားတိုးတက်ရေးပါတီ KNPP ကနိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွဲဆုံပြီးသဘောထားထုတ်ပြန်ရမှာတော့ NCA ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကြိုဆိုကြောင်းအားလုံးမပါဝင်နိုင်ဘူးဆိုရင်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေကိုထိုးစစ်မစင်ဖို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဒဏ်ထုအခွင့်အရေးရရှိစေရေးကိုအာမခံဖို့ဆိုတဲ့အချက်တွေကိုတောင်းဆိုထားပါတယ်လောလောဆယ် ST အဖွဲ့မှပါဝင်ပြီး NCA လက်မှတ်ရေးထိုးရေးအတွက်အစိုးရဘက်ကမဖိတ်ခေါ်တဲ့အဖွဲ့တွေကတော့ဝါမျိုးသားအဖွဲ့ချုပ် WNO ရခိုင်မျိုးသားကောင်စီ ANC လောက်ဒီမိုကရက်တစ်သမ္မဂ LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကန်အဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်
ကိုမိုးစောပါရှင်ခရရွေးကောက်ပွဲသတင်းဖက်ဆက်ပါအောင်မယ်။လာမယ့်2015ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအထိုက်အခံပါတီ NLD အပါအဝင်လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီလိုပါတီကြီးတွေကလာရောက်ရှင်ပြိုင်မှုပြင်တာဟာဒေသခံတိုင်းရင်းသားပါတီတွေရဲ့အခမ်းကဏ္ဍကိုမေးမြန်းအောင်လှုံ့ဆော်တာဖြစ်တယ်လို့တိုင်းရင်းသားပါတီတွေကပြောဆိုလိုက်ပါတယ်ဖက်ဒရယ်ပြည်ထောင်စုစနစ်အမှန်တကယ်တိစောက်ချင်တယ်ဆိုရင်တိုင်းရင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ဆောင်ရွက်တင်တယ်လို့တချို့ကအကြံပြုတာရှိသလိုတချို့ကတော့မဲဆန္ဒရှင်ပြည်သူတွေရဲ့မှန်ကန်တဲ့အဆုံးဖြတ်ကိုခံယူမယ်လို့လည်းတုံ့ပြန်ပါတယ်။တိုင်းရင်းသားပါတီတွေရဲ့အမြင်တွေကိုမဆုမုံကစူးစီးတင်ပြထားပါရရှင်
။ဟုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားဒေသတွေကိုခီးစဉ်ထွက်ပြီးဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာအတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီမိုကရက်တစ်အင်အားစုအများဆုံးလွှတ်တော်အသီးသီးမှာအင်အားလိုတဲ့အတွက်တိုင်းရင်းဒေသတွေမှာပါပါဝင်ရှင်ပြရတာဖြစ်တဲ့ဆိုတာကိုရှင်းပြသလိုတောင်တန်းပြည်မှာအခွင့်အရေးဒဏ်ညူညီများဖြစ်စေရေးဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတည်ဆောက်နိုင်မှုတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့စီယုံဟောပြောလေးရှိပါတယ်။ဒါပေမဲ့လာမယ့်2015ရွေးကောက်ပွဲမှာတိုင်းရင်းဒေသတွေမှာ NLD အပါအဝင်လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီလိုပါတီကြီးတွေကလာရောက်ရှင်ပြိုင်တာဟာဒေသခံပါတီတွေရဲ့အခမ်းကဏ္ဍကိုမှေးမိတ်အောင်လှုပ်ဆောင်တာပဲဖြစ်တယ်လို့တချို့တိုင်းရင်းသားတွေကယူဆပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာက
တိုင်းရင်းသားဒေသတွေမှာတော့ဒေသခံပါတီတွေရှိပါတယ်။အဲ့ဒီတိုင်းရင်းသားဒေသခံပါတီတွေကအဓိကတာဝန်ယူသွားဖို့လိုအပ်တယ်။အဲ့လိုဒီပါတီကြီးတွေကတိုင်းဒေသဒေသတွေမှာလွန်မှုလိုက်မယ်ဆိုလို့ရှိရင်ဒီတိုင်းဒေသဒေသကဒီဒေသခံပါတီတွေအခန့်ကန်တာကတော်တော်လေးကြာဆင်းသွားတယ်ဆဲခါကြတော့နောက်တစ်ခါဒီဖက်ဒရယ်နိုင်ငံထူထောင်လာတဲ့ခါကြလို့ရှိရင်ကိုပိုင်ဟုတ်ချူရဲတွေပါတယ်ရရှိလာတဲ့ခါဆိုလို့ရှိရင်တိုင်းဒေသကြီးအခန့်ကန်တာကတော်တော်လေးမဲမိန်သွားစရာရှိတယ်ဒါကြောင့်လေဒီကိုပိုင်ဟုတ်ချူရဲလည်းပြည်ပြည်နိုင်မှာမဟုတ်ဘူးတိုင်းဒေသဒေသတွေမှာတိုင်းဒေသဒေသခံပါတီတွေကအဓိကအခန့်ကန်တာနဲ့လှုပ်ရှားသွားတဲ့ပြည်လို့ကျွန်တော်ယူဆပါတယ
်ဒါပေမဲ့လည်းနိုင်ငံရေးပါတီတွေအနေနဲ့ဒီမိုကရေစီနီးကြကြအခွင့်အရေးရှိတဲ့အတွက်လွတ်လပ်စွာရှင်ပြိုင်အရွေးခံနိုင်တယ်လို့မဲဆန္ဒရှင်ဖြစ်တဲ့ဒေသခံပြည်သူတွေအနေနဲ့လည်းသူတို့လိုလားတဲ့သူကိုလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတယ်လို့ယူဆသူလည်းရှိပါတယ်2015ရွေးကောက်ပွဲမှာရှမ်းပြည်နယ်သီဘောမြို့ကနေဒုတိယအကြိမ်ပြန်ပြီးတော့အရွေးခံမဲ့ကြားပြူပါတီကလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုပြောပါတယ
်အတိုင်းရင်းသားပါတီတွေကတော့သူတို့အဲ့လိုဝင်ပြိုင်တာကိုပဲမကြေမနက်ပြောနေကြတာကြားတယ်လေဥမာသွားမဲ့လမ်းကြောင်းကအတူတူပဲဘာဖြစ်လို့ NLD ကဒီတိုင်းရင်းသားဒေသတွေမှာဝင်ပြိုင်ကြလဲဆိုပြီးတော့ဝေဖန်တာမျိုးရှိတယ်လေကျွန်တော်တဦးချင်းအမြင်မှာကတော့ဒါသူ့မှာလည်းသူ့ပြိုင်ခွင့်ပဲသူ့ရဲ့ဒီ democratic right သူကလည်းပြိုင်နေပြိုင်နေခါကျတော့တိုင်းသားလူနည်းစုတွေကြားမှာဘယ်ပါတီကနော်အကြီးတည်တယ်လဲဘယ်ပါတီကလှုပ်နိုင်တယ်လဲဘယ်ပါတီကကိုယ့်ရဲ့ဒီသဘောထားဒီချင်းမြင့်ချက်တွေဆန္ဒတွေကိုထင်ရှားတိုင်တယ်လဲဆိုတာဒါကျွန်တော်တို့ရွေးချယ်ခွင့်ရှိတယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလိုငင်းပွားနေတာတဲ့ရွက်ောက်ပွဲနဲ့ဆုံးဖြတ်ခံတာပဲအမှန်ဆုံးလို့ယူဆပါတယ်
အ အခုလိုမျိုးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းဒေသတွေမှာလာရောက်ရှင်ပြိုင်မှာကိုကန့်ကွက်သူလည်းရှိပါတယ်။တကယ်ပဲတိုင်းရင်းသားတွေရဲ့အရေးကိုလိုလားတယ်ဆိုရင်တိုင်းရင်းသားပါတီတွေနဲ့အတိုက်ခံပါတီအနေနဲ့မဟာမိတ်ဖွဲ့တင်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကနေ2015အတွက်ပြန်ရွေးခံမဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအကြံပြုပါတယ်။
ရောဒီစကူမကူကာလမျိုးမှာကျွန်တော်တို့လူရှင်နဲ့ဆရာနာရှင်စနစ်ချုပ်ငင်းရေးကိုဥတည်မဲ့အချိန်ခါမှာကျွန်တော်တို့ဒီမိုကရေစီဖက်တော်သားရှင်ရှင်ပေါ်တော့ကျွန်တော်တို့ကဒီ NLD ပါတီအနေနဲ့တိုင်းရင်းသားတွေကိုမဟာမိတ်ပြုတင်တယ်လို့ကျွန်တော်တို့ကယူဆတယ်။အဲကျွန်တော်တို့ကလည်းအဲ့လိုပဲမျှော်လင့်ခဲ့တယ်။ကျွန်တော်ကိုယ်တိုင်လည်းဒေါအောင်ဆန်းစုကြည်ကိုပြောဖူးခဲ့ပါတယ်။တိုင်းရင်းသားပါတီတွေနဲ့မဟာမိတ်လက်တွေ့ပြီးတော့ဒီလာမယ့်15မှာရောက်ကိုတယောက်အထောက်ကူပြုနိုင်အောင်တော့ရောအနိုင်ရရှိတဲ့အခါမှာလဲစွတ်တော်တဲမှာလဲအဲတယောက်ကိုတယောက်ကူညီနိုင်အောင်ပတ်မောနိုင်အောင်ငါကျွန်တော်တို့လုပ်တင်တယ်ဆိုပြီးတော့ကျွန်တော်ပြောပါတယ်ဘာပြောပြောပေါ့နော်အခုအရှင်ကစပြီးတော့ဒီပါတီကဟာလာဒီ NLD ရဲ့ဆက်ဆံမှုပေါ်မှာကြီးပြီးတော့သူတို့ပါတီနဲ့လက်တွဲလုပ်မယ်ဆိုရင်ဒီအင်အားတိုင်းရင်းသားတွေရဲ့အင်အားဟာသူတို့အင်အားဖြည့်လာမှာပဲအဲ့လောက်ကိုတောင်မှကျွန်တော်တို့ပေါ်မှာနားလည်မှုမပြေသေးနဲ့အဲ့ငါပါတီကြီးပဲတိုင်းသားဒေသတွေကိုငါလာတာဟာတိုင်းသားတွေကိုကောင်းစီရှင်လို့ကိုရှစ်လို့လာတယ်ဆိုတဲ့သဘောမျိုးပြောပြီးတော့လုံနေရင်တော့ဒါဆိုးရိုးတွေပဲရလာပြီးတော့ရလာကောင်းတယ်ရလာမှာမဟုတ်ဘူးလို့ကျွန်တော်တို့ကယူဆပါတယ်ခင်ဗျာ
တကယ်တော့တိုင်းရင်းဒေသကတိုင်းရင်းသားတွေရဲ့အခက်အခဲလိုအပ်ချက်ကိုဖြေရှင်းနိုင်တာတိုင်းရင်းသားတွေရဲ့အခွင့်အရေးကိုတောင်းဆိုပေးနိုင်သူဟာတိုင်းရင်းသားပါတီတွေပဲဖြစ်တယ်ဆိုတာကိုလည်းရခိုင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့တိုင်းရင်းသားတွေကိုအခွင့်အရေးတန်းတူပေးနိုင်တဲ့ဖက်ဒရယ်စနစ်တိုင်းပြည်မှာထူထောင်နိုင်မှုကြိုးပမ်းနေတာသာဖြစ်တယ်ဆိုတာကိုဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံချိန်တိုင်းမှာအဓိကဆွေးနွေးလေ့ရှိတာဖြစ်ပါတယ်ရှင်
ဒီကံလိုအားလုံးစာတွင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဆန်းကစသည်အနေဆုံးလိုအပ်ကားတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီ။အခုလိုလာဆာတွင်းမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ့်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲ။အခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။မနက်ဖြန်ည9:00နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးတင်ပြချင်ပါတယ်။ Syria ကနိုင်ငံရေးခေါလုံကွင်းတောင်းခံထားတဲ့ရွှေပြောင်းဒုက္ခသည်တွေကိုပိုးပြီးလက်ခံသွားမယ်လို့ဩစတြေးလျကပြောပေမဲ့လည်းလက်ခံဖို့သဘောတူထားတဲ့ဒုက္ခသည်အရေးအတွက်ကိုတော့ထပ်တိုးသွားမှာမဟုတ်ဘူးလို့ဩစတြေးလျအစိုးရကဆိုပါတယ်။ဆစ်နီကနေဖီးလ်မာဆာပေးပို့ထားတဲ့သတင်းလွှာကိုတော့ရှားဖောင်ကပြောပြထားပါတယ်ရှင်။
ပင်လယ်ပြင်မှာရေနစ်ပြီးတော့တည်ဆုံးသွားတဲ့ဆီးရီးယားကလေးငယ်တဦးရဲ့အလောင်းတူရကီကမ်းခြေတနေရာမှာလာပြီးတောင်တင်နေတဲ့ဓာတ်ပုံကြောင့်ကဘာတဝမ်းအတော်လေးကိုတုံလုံးခြောက်ချစေခဲ့ရပါတယ်။ဒီကလေးငယ်တည်ဆုံးမှုနဲ့ပတ်သက်ပြီးသူ့အနေနဲ့ထိတ်လန့်မှုဖြစ်ရတယ်ဆိုပြီးတော့ဩစတြေးလျနိုင်ငံဝန်ကြီးချုပ်တိုနီအက်ဘတ်ကလည်းပြောဆိုသွားပါတယ်။ဒုက္ခသည်ရေကိစ္စနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကဘလို့တိုးမြင့်လှုပ်ဆောင်မှုတွေလှုပ်ဆောင်နိုင်မလဲဆိုတာကိုဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒူဒန်ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ဂျီနီဗာမှာတွေ့ဆုံဆွေးနွေးမှာပါ။ဆီးရီးယားကဒုက္ခသည်တွေကိုခေလွန်ခွင့်ပုံမပေးသွားဖို့ဆိုတာမဖြစ်မနေလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကဆိုပါတယ်
။ We are already the most generous country.
UNHCR ကလည်းဒီစင်းဒုက္ခသည်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့နေရာမှာကမ္ဘာပေါ်မှာကျွန်တော်တို့နိုင်ငံကတော်တော်လေးကိုလှုပ်ပေးနေတဲ့နိုင်ငံမှာဒီလိုဒုက္ခရမ်းရောက်နေတဲ့နိုင်ငံရဲ့ပြည်ပခါကိုပို့ပြီးတော့တုံ့ပြန်ကူညီသွားဖို့ကျွန်တော်တို့တန်လိမ့်ချထားပါတယ်။
ဒါပေမဲ့ဩစတြေးလျနိုင်ငံကခေါ်ယူလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုငကိုကလေးကသတ်မှတ်ထားတဲ့13,000ကျော်ကနေတိုးမြင့်သွားမှာမဟုတ်ဘူးလို့ဩစတြေးလျအစိုးရကပြောပါတယ်။ဆိုလိုတာကတော့ဆီးရီးယားနိုင်ငံကခေါ်လုံခွင့်တောင်းခံသူတွေကိုပုံမလက်ခံသွားမယ်ဆိုရင်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံလိုတခြားနေရာကဒုက္ခသည်တွေအနေနဲ့စောင့်ဆိုင်းကြရမှာဖြစ်ပါတယ်။အတိုက်ခံလေဘာပါတီကလူဝင်မှုကြီးကြရေးဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ရစ်ချတ်မာကတော့အစိုးရအနေနဲ့ဒုက္ခသည်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကူညီလှုပ်ဆောင်မှုတွေပုံမလှုပ်တင်တယ်လို့ဆိုပါတယ်
။ Not enough. If all that's being offered is a
ဒါဟာလုံလောက်မှုမရှိပါဘူး။အရင်တုန်းကအစီအစဉ်ကိုပဲဘယ်သူကိုဦးစားပေးပြီးခေါ်ယူတယ်ဆိုတာမျိုးလှုပ်ဆောင်တယ်ဆိုရင် တကယ်တမ်းအစိုးရဘက်ကဘာမှထူးပြီးလုပ်ပေးတာမဟုတ်ပါဘူး
။လက်ရှိအချိန်အထိစီးရီးယားပြည်တွင်းစစ်ကနေထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်ဥယျာဉ်ပေါင်း 4,500 ကျော်ကိုဩစတြေးလျနိုင်ငံကလက်ခံထားတာပါ။အခုလက်ရှိအချိန်မှာဒုက္ခသည်အရေအတွက်တိုးမြင့်လက်ခံမှုအကြံပြုချက်ကိုအစိုးရကပယ်ချခဲ့ပေမဲ့1990ပြည့်နှစ်ဝန်းကျင်ကော့ဆိုဗိုပဋိပက္ခကာလပါဝင်ဒုက္ခသည်ပြဒနာကိုကူညီဖြေရှင်းတဲ့အနေနဲ့ဒုက္ခသည်ဥယျာဉ်ကိုတချိန်တိုးမြင့်လက်ခံဖို့ခွင့်ပြုချက်ပေးခဲ့တာပါ။ပင်လယ်ပြင်ကနေတဆင့်လေတွေနဲ့ရောက်ရှိလာတဲ့ဒုက္ခသည်တွေကိုတားမြစ်တဲ့အနေနဲ့ပြင်းထန်တဲ့ policy တရားချမှတ်သွားမယ်လို့ရွေးကောက်ပွဲမဲဆွယ်တဲ့ကာလအတွင်းထိုနီအက်ဘတ်ကကတိပေးခဲ့ပြီးတော့ရွေးကောက်ပွဲမှာအနိုင်ရခဲ့တာအခုဆိုရင်နှစ်နှစ်တည်းတည်းပြစ်သွားပါပြီ။ရွှေ့ပြောင်းနေထိုင်သူလေတွေကိုလာရလန်အတိုင်းပြန်လှည့်သွားခိုင်းဖို့ဩစတြေးလျရေတပ်ကိုအစိုးရကအမိန့်ပေးထားသလိုဩစတြေးလျရေပိုင်နဲ့ထဲရောက်လာတဲ့လေတွေကိုလည်းတောင်ပစိဖိတ်ဒေသထိန်းသိမ်းရေးစခန်းမှာပို့ဆောင်ထားရှိခဲ့ကြပါတယ်။ဒီလိုမျိုး၆ထုတ်တဲ့ policy ကိုအသုံးပြုရာဟာဒုက္ခသည်အရေးကိုမင်းမိန်စေတယ်လို့လူ့အခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့ Human Rights Watch ကပြောနေပေမဲ့ဒီ policy ကြောင့်ပင်လယ်ပြင်မှာအသက်သေဆုံးရမယ့်လူတွေကိုပိုမိုကယ်တင်နိုင်တယ်လို့အစိုးရဝန်ကြီးဌာနတွေကပြောပါတယ်ရှင်
။ရှားဖောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့သမနစ်စာအင်္ဂလိပ်စာနဲ့မာချေမိုးရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။တနင်္လာနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုနောက်ဆုံးကြာရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
ရှေ့ပြောင်းဒုက္ခသည်တွေဟာဒီကနေ့တနင်္လာနေ့မှာလဲဥရောပနိုင်ငံကိုဆက်လက်ဝင်ရောက်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အနောက်ဥရောပကချမ်းသာကြွယ်ဝတဲ့နိုင်ငံတွေစီဒုက္ခသည်တွေရွှေ့ပြောင်းဝင်ရောက်မှုကိုကာကွယ်ဖို့အတွက်ဥရောပအလဲပိုင်းဒေသနိုင်ငံတွေဘက်ကနေအသင့်အနေထားပုံစံတွေ့ခဲ့ရပြီးအခုတော့ဒုက္ခသည်တွေအတွက်ဟန်ဂေရီကိုဖျက်ပြီးဝင်တဲ့လမ်းကပိုပြီးချုံမှုနေတာဖြစ်ပါတယ်။ဘူတာပက်စ်ကယ်လတီဘူတာမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဟန်ဂေရီနိုင်ငံကဩစတြေးလျသွားယထာအစီအစဉ်တွေကိုအခုတင်ထားပေးနေပြီဖြစ်ပါတယ်ဥရောပမှာအချမ်းသာဆုံးဖြစ်တဲ့ဂျာမနီနိုင်ငံကတော့ဂျာမနီလူမှုတိုင်ဝမ်နဲ့ရောက်လာမဲ့ဒုက္ခသည်တွေကိုလက်ခံရမှာသုံးဖို့လာမဲ့နှစ်အတွက်လူမှုရန်ပုံငွေ 6.6 ဘီလီယံအပိုဆောင်ပေးမယ်လို့ဒီကနေ့ပဲပြောကြားလိုက်ပါတယ် IS Islamic စစ်သွင်းကြော်တွေကို American ဥဆောင်တဲ့ညွန်မုံတက်တွေနဲ့လေးချောင်းတိုက်ခိုက်မှုမှာပါဝင်နိုင်ဖို့အတွက်ပြင်သစ်နိုင်ငံဟာအခု Syria နိုင်ငံအပေါ်ကင်းထောက်လေးရင်တွေဖြတ်ပြီးထောက်လန်းတော့မယ်လို့ပြင်သစ်သမ္မတကဒီကနေ့ပဲပြောကြလိုက်ပါတယ်။အီရတ်ကစစ်သွေးကြော်တွေကိုပြစ်မှတ်ထားပြီးနိုင်ငံတကာလေကြောင်းတိုက်ခိုက်မှုတွေမှာပါဝင်နေပြီဖြစ်တဲ့ပြင်သစ်အနေနဲ့ဆီးရီးယားကဘုံကျဲတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ရန်ပထမဆုံးပါဝင်လာတဲ့အနောက်နိုင်ငံဖြစ်လာတော့မှာပါ။ကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်ကြာကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းအစီအစဉ်ပြန်လည်စတင်ဖို့ရည်ရွယ်ပြီးနှစ်ဖက်ကိုယ်စားလှယ်တွေဟာဒီကနေ့တနင်္လာနေ့မှာဆွေးနွေးမှုတွေကိုစတင်ခဲ့ပါတယ်။အခုနောက်ဆုံးတစ်ချိန်ပြန်လည်ပေါင်းစည်းရေးကိုဘယ်ချိန်ဘယ်နေရာမှာလုပ်မယ်ဆိုတာကိုဆွေးနွေးဖို့အတွက်ပေါင်းမွန်ကျန်ကပြစ်ကတ်ရက်စေးသဘောတူညီချက်ယူထားတဲ့ကြေးရွာမှာနှစ်ဖက်ချက်ချင်းနေအရာရှိတွေတွေ့ဆုံကြတာဖြစ်ပါတယ်။အင်ဒိုနီးရှားရွှေပြောင်းအလို့သမားပေါင်း100လောက်ပါတဲ့ဆက်လီတစီမလေးရှားကမ်းလွန်မှာတိမ်းမောက်ဖျက်ကနောက်ဆုံးရရှိတဲ့တေဆုံးသူအရေအတွက်ဟာ62ဦးရှိသွားပြီဖြစ်ပြီးနောက်ထပ်20ကိုတော့ကယ်တင်ထားနိုင်တယ်လို့မလေးရှားရေချောင်းအရာရှိတွေကပြောပါတယ်
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အတန်ညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 16683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.